ခဏကနှစ်လဲလောက်မှာအမေရိကန်နိုင်ငံရဲ့စားတောက်ကုန်ဈေးနှုန်းတွေကနှစ်ပေါင်း40အတွင်းမှာအမြင့်ဆုံးကိုရောက်သွားခဲ့ပြီးတဲ့နောက်မှာဈေးတွေပြန်ချလာခဲ့တာပြီးခဲ့တဲ့ဒီဇင်ဘာလမှာဆို6လဇက်တိုက်ရှိပြီလို့အလုပ်စစ်တမ်းကောက်ယူရေးဌာန BLS ကကြေညာပြီးနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်စားတောက်ကုန်ဈေးနှုန်းနှစ်ဆက်အညွှန်းကိန်းကတော့ပြီးခဲ့တဲ့လဒီဇင်ဘာမှာ 6.5 ရာခိုင်နှုန်းရှိပါတယ်မနေ့ကဇွန်လမှာ 9.1 ရာခိုင်နှုန်းရှိရကနေနိုဝင်ဘာမှာ 9.1 ရာခိုင်နှုန်းကျသွားတာလည်းဖြစ်ပါတယ်။စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းဈေးတွေကျလာခြင်းမှာပဲငွေဖောင်းပွားမှုနှုန်းကတော့ပုံမှန်ထက်1ရာခိုင်နှုန်းများနေသေးတယ်လို့ဗဟိုဘဏ်ကပြောပါတယ်။အမေရိကန်နိုင်ငံဟာဒီနှစ်နှောင်းပိုင်းလောက်မှာစီးပွားရေးကတ်ဆိုက်လာနိုင်တယ်လို့အမေရိကန်စီးပွားရေးပညာရှင်တချို့ကသုံးသပ်နေပေမဲ့အလုတ်ကန်ရရှိမှုအားကောင်းလာနေပြီးတော့ဒီဇင်ဘာလထဲမှာပဲအလုတ်ကန်တက်2,300ကျော်ကိုဖန်နေနိုင်ခဲ့တာပါ။အလုံးလက်မဲ့ခန်းစားကွန်လျှောက်ထားမှုကလည်းပြီးခဲ့တဲ့သတင်းပတ်တည်းမှာဆိုရင်သတင်း15ဖတ်အတွင်းအနှိမ်ဆုံးဖြစ်ခဲ့ပြီးစုစုပေါင်း2,000ကျော်ပဲရှိတော့တယ်လို့အလုံးသမားဝန်ကြီးဌာနကကြေညာပြီးနေမှာပဲအစီရင်ခံစာထုတ်ပြန်ခဲ့တာပါ။